နိုင်ငံရေးစီးပွားရေးအကျအတဲတွေနဲ့အတူပဲရန်ကုန်မြို့ကဆက်ယုံလုပ်ငန်းခွင်တွေပုံမှန်လည်ပတ်နိုင်ဖို့ခက်ခဲလာသလိုအလုံသမားတွေဝင်ငွေကျဆင်းလာပြီးတော့လက်ရှိကုန်စည်နှုန်းနဲ့မမျှမတအခက်ကြုံနေကြပါတယ်ကိုဗစ်ကာယောဂါနောက်ပိုင်းစစ်အာဏာသိမ်းနောက်ဆက်တွဲအခြေအနေမှာသူတို့ရဲ့အခြေခံရပိုင်ခွင့်တွေလည်းဆုံးရှုံးလာနေတယ်လို့အလုံသမားတွေကပြောကြပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့မတ်တင်ကြီးထိုက်ကပြောပြထားပါတယ
်မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်စီးပွားရေးအကျပ်တဲရှိရာခံနေ2021ခုနှစ်စစ်တပ်အာဏာသိမ်းလိုက်တဲ့နောက်မှာတော့အလုံသမားတွေရဲ့အခြေခံခွင့်ရေးတွေပိုပြီးတော့ဆုံးရှုံးလာရတယ်လို့အလုံသမားရေးဆောင်ရွက်နေသူတွေကပြောပါတယ်အလုသမားတွေရဲ့အခြေခံလုခန့်လာစားအနည်းဆုံးအခချင်းငွေကိုအရင်က4800ကျပ်သတ်မှတ်ခဲ့ပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီး9800ကျပ်ဖြစ်အလုသမားရေးဌာနကပြင်ဆင်တိုးမြှင့်သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းခုနောက်ပိုင်းလုပ်ငန်းပုံမှန်မလဲပတ်နိုင်လို့ပိတ်သိမ်းလိုက်ရတဲ့စက်ယုံတွေပုံများလာသလိုရှိနေတဲ့စက်ယုံတွေကလည်းအလုသမားတွေကိုဥပဒေပြဋ္ဌာန်းချက်အတိုင်းလုခန့်လာစားအပြည့်အဝမပေးနိုင်ကြဘူးလို့လှိုင်းတန်ရမြို့နယ်ကစက်ယုံလုပ်သားတဦးကပြောပါတယ်
ဆိုင်ရောလောစင်မှာအော်ရာနည်းနည်းပါတာပေါ့နော်အော်ရာမရတဲ့ခါကျတော့တို့က line တွေကိုအော်ရာအပြည့်မချပေးနိုင်ဘူး line အခုမှာ14 line ရှိရဆို14 line လုံးမှာအော်ရာအပြည့်မချနိုင်ဘူးတော်ရာလောက်ကိုညှချုပ်ရတာမျိုးရှိတယ်အဲ့လိုမျိုးတော့အဲ့လိုကြတော့မှတို့အော်ရာနေတဲ့အတွက် ODJ နေတော့တာပေါ့နော် ODJ OD မခေါ်ဘူးပေါ့ဟို line ညှပြီးတော့ခေါ်တာမျိုးရှိတယ်အဲ့လိုမျိုးအဲ့လိုမျိုးဆိုတော့အလုပ်သမားတွေကတော့ ODJ နေသွားတဲ့အတွက်လာစားနေသွားတယ်ပြီးတော့နောက်တစ်ခုကအဲ့လိုတို့ DJ တို့ပိတ်မယ်ဆိုရင်ပေါ့နော် DJ အပြည့်မပေးတဲ့အတွက်ကြောင့်ခုမှ2ရက်3ရက်ပိတ်လိုက်တယ်ဆိုရင် 2800 နှုတ်ခမ်းရတာရှိတယ်မှာရဲ့ဒါစားတော့နေသွားတာပေါ့အဲ့လိုမျိုးဆို
အလုပ်ဖွင့်ရမှာအကြောင်းမျိုးမျိုးကြောင့်လုပ်ငန်းခွင်ပိတ်ထားမယ်ဆိုရင်အလုပ်သမားတွေကိုသတ်မှတ်ထားတဲ့အတိုင်းအနည်းဆုံးအခချင်းငွေတစ်နှစ်တာ9800ကျပ်ပေးရမှာပါဒါပေမဲ့အလုပ်သမားတွေကိုတစ်နှစ်တာ3000ကျပ်သာပေးတာမျိုးကြုံရတယ်လို့လည်းပြောပါတယ်။ဆေးရုံတချို့မှာအရင်ကအလုပ်ချိန်8နာရီအပြည့်အတွက်လုံအားခအပြည့်အဝမရတာမျိုးအပြင်ဆေးရုံကတစ်နှစ်တာသတ်မှတ်ထားတဲ့နှုံတာမပြည့်မီရင်အချိန်ပိုဆင်ခိုင်းပြီးအခမဲ့စီခိုင်းတာမျိုးရှိခဲ့ပါတယ်။အခုတခါမှာတော့လုပ်ငန်းတွေပုံမှန်မလဲပတ်နိုင်လို့အလုပ်ပိတ်ထားတဲ့ရက်တွေမှာလည်းဥပဒေမှာပါရှိတဲ့အတိုင်းလုခအပြည့်မပေးတဲ့အခြေအနေတွေကိုကြုံတွေ့နေရတာပါ။ဟော
တာအနေနဲ့တော့အဲ့ဒီမကောင်းဘူး။သူကတော့ကများများဆေးဥလားပိတ်တာများတယ်။ကျွန်တော်ဆေးဥဆိုရင်လည်းဟောတာမကောင်းဘူး။များရှိရနေပြီးတော့သိနေပြန်ပြီးတော့ချုပ်ထားတာလေးဒီ။ပြီးတော့ဆိုးသွားတာလည်းချစ်လာပါပဲ။ဘာလို့လဲဆိုတော့ကုန်ပြီးတော့ကျသွားတာမဟုတ်ဘူး။တက်ဆက်တက်နေရလေ။ဒီကြီးကိုအတီမတိုးနိုင်ဘူးဆိုရင်အဆင်ပြေမှာမဟုတ်ဘူး။ဒီအတီတိုးနိုင်မယ်ဆိုရင်တော့အဆင်ပြေတယ်။ဒီကြီးပေါ့မှာ1000 9500 8000 ပေါ့အဲ့လိုမျိုးတူးလိုက်မှသာလေလူသမားတွေတော်တော်များကအဆင်ပြေပါဒီတိုင်းဆိုရင်တော့အဆင်ပြေမှာမဟုတ်ဘူးကုန်စင်တော့တက်နေတာလူသမားကကြတယ်ပုံစံရှိနေတယ်လူသမားကတက်မလာဘူးအဲ့လိုရှိနေတာပေါ့ရှိနေရတော့ပိုဆိုးတာလည်းပိုပဲဆိုးသွားမှာပဲ
ရွှေပြည်သားဆက်မှုဆောင်ကအလူသမားတူပြုတ်ပြသွားတာပါအခုလိုလောက်ခလာစားချဆင်းနေပါလာနေချိန်မှာပဲတဖက်မှာကုံစင်းတို့အဆမတန်ကြီးလာတဲ့ဒဏ်ကိုလည်းအလုသမားတွေပူတူးခံကြရပါတယ်။ဆေးရုံတချို့ပိတ်သိမ်းလိုက်ချိန်မှာအလုလက်မဲ့ဖြစ်ကုန်တဲ့လုပ်သားတွေဟာလည်းနင့်နာချေမရကြပါဘူး။အလုသမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ရီးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတာပါ။ကိုဗစ်ကယောဂါပေးကနေနလန်ပြန်မထူနိုင်ချိန်အာဏာသိမ်းမှုထပ်ပြီးကျုံတွေ့ရလို့နောက်ဆက်တွဲမတည်ငြိမ်မှုတွေနဲ့လူမှုစည်းဝါအချက်အသေးတွေဟာအောက်ခြေဆက်ယုံအလုပ်ယုံလုပ်သားတွေအတွက်ပိုပြီးထိခိုက်စေတယ်လို့အလုပ်သမားရေလှုပ်ရှားသူတွေကပြောကြပါတယ်ရှင်